Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတရချင်းပေါင်ဘေးရနေကင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2021ခုနှစ်မေလ16ရက်တနင်္ဂနွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညသောရရှင်နေနာဆင်ကြရမှာကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းနေနဲ့အတူထိုင်းနိုင်ငံနယ်စပ်မှာဖမ်းဆီးရမိတဲ့စိတ်ကြွစေးတွေဟာဝနယ်ကလာတယ်ဆိုတာကို UWSA ဝတာဝန်ရှိသူတွေဘက်ကညှဉ်းဆန်းလိုက်တဲ့သတင်းကိုနားဆင်ရပါမယ်။အပတ်စဉ်အစီအစဉ်တွေမှာတော့
နောက်ဆုံးရွေးချယ်စာလမ်းမရှိလို့လည်းကဏ္ဍစီကိုရွေးချယ်ရတယ်။ဒါ DCDF ဆိုတာကမျိုးလေးတစ်မျိုးကိုကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲ။ကျွန်တော်တို့မှာစနစ်တကျ
ဖွဲ့နေတော့ဖြစ်သွားတဲ့မင်းတပ်မျိုးတိုက်ပွဲအခြေအနေကိုမေးမြန်းထားတဲ့မြမအေးဆွေနေကဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင့်လိုက်နဲ့အတူမှတ်မျှစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြက်အားငယ်တာအချင်းချင်းတွေးကြွတာတွေမဖြစ်ကြဖို့ပွန်ဟမ်းမင်းကြီးဖရန်စစ်စ်ကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့ဆုတောင်းပွဲအတွင်းဒီကနေ့မိန့်ကြားလိုက်ပါတယ
်။ Cari fratelli e sorelle, mentre il vostro amato paese, il Myanmar, è segnato dalla violenza.
ကနေ့ဒီမှာခင်ဗျားတို့ချင်းမြတ်နိုးတဲ့မြန်မာနိုင်ငံဟာအကြမ်းဖက်မှုတွေပြည်ပကတွေဖိနှိပ်ချုပ်ချယ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အခုချိန်မှာကျွန်တော်တို့လုံတင်ဆုံးကဘာသာတရားအပေါ်ယုံကြည်မှုရှိဖို့ဖြစ်ပါတယ်ကျွန်တော်တို့ကိုယ်တိုင်ကအဲ့ဒီလိုယုံကြည်မှုမရှိတော့ဘူးဆိုရင်ထွက်ပေါက်ကိုမမြင်နိုင်တဲ့သူတွေအတွက်စိတ်ပြက်အားငယ်စရာကောင်းတဲ့တန်တရားတွေကယုံမထွက်နိုင်တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်လို့ပုံဟမ်းမင်းကြီးကမိန့်သွားတာပါခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွားတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပိုဟမင်းကြီးဖရန်စစ်စ်ကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပိုဟမင်းကြီးကအကြိမ်ကြိမ်ပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့မိစ္ဆာဝါဒီတွေကအနံ့ရနေပြီးတောကဖိစီးတဲ့အမောင်ညတွေကိုဖျက်ဆီးနေရပေမဲ့ယုံကြည်မှုနဲ့မျှော်လင့်ချက်တွေပြတ်သုံးမသွားဖို့အရေးကြီးကြောင်းလဲပိုဟမင်းကြီးကထပ်သွင်းမိန့်ကြားခဲ့ပါတယ်ဒီချိန်ထဲမှာပဲမြန်မာပြည်သူပြည်သားတွေအနေနဲ့အမှန်တရားနဲ့လက်စားချေလို့စိတ်တွေမထားကြဖို့ကိုယ့်ရဲ့စံတန်မိုးတွေကိုစတေးမပြစ်ကြဖို့အပြင်စီးလုံးညင်ညွတ်မှုဟာအရေးပါကြောင်းတွေကိုလည်းမိန့်ကြားခဲ့ပါတယ်။အာဏာနဲ့အကျိုးမြတ်ရလိုမှုတွေဖိစီးလာတဲ့အခါပဋိပက္ခတွေနဲ့တွေးကွဲမှုတွေအလိုလိုဖြစ်လာကြစမြဲလို့လည်းပုံဟန်းမင်းကြီးကသူ့ရဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းပွဲအတွင်းမိန့်ကြားခဲ့ပါတယ်။ဗုဒ္ဓဘာသာဝင်တွေအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာဝင်8000လောက်ရှိပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်ဝန်မြို့အတော်များများမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်စန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကနေဟာဒီကနေ့မှလည်းအာဏာသိမ်းမှုစန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်စောပိုင်းကအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆိုင်ကယ်စီးပြီးချီတက်ဆန္ဒပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြသာစီဘက်မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းဆလင်းမြို့နဲ့ရင်းမပင်မြို့နယ်တို့ကဆရာနာရှင်စန်းကျင်ဆန္ဒပြပွဲတွေကိုလူထောင်ချီပါဝင်ခဲ့ပါတယ်။အလားတူပဲမိုးကုတ်မြို့ကကျောင်းသားတမကဦးဆောင်ပြီးဒီကနေ့ဆရာနာရှင်စန်းကျင်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကတ်မြို့တပိတ်စစ်ကြောင်းလည်းဒီကနေ့မှာအစဉ်အလာမပြတ်လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာတော့မြို့လုံးကျွတ်တပိတ်ဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တရာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်ဒီကနေ့ရန်ကုန်မြို့လယ်ကစုလေဖျားအနီးကာဟွန်တီပီဆီယနာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိတိုက်ဆုံခဲ့သူအနည်းဆုံး890ဦးဖမ်းဆီးချုံနှောင်ခံထားရသူ3989ဦးနဲ့ဖမ်းဝရမ်းထုတ်ခံထားရသူ1659ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကမေလ15ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျာ။ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ စစ်ကောင်စီတပ်ဖွဲ့တွေကြာလွန်ခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းလူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုကပီးဒီနေ့မီဒီယာတွေမှာဖော်ပြထားပါတယ်။ဒီလူငယ်6ဦးဟာမေလ14ရက်နေ့ဆန်ခါရက်တို့အကြာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေမှာကြာဆုံးခဲ့တာလို့ဆိုပါတယ်။ဖမ်းဆီးခံထားရတဲ့ဒေသ စစ်ကောင်စီဘက်ကမေလ9ရက်နေ့မှာတော့လေချောင်းအပါအဝင်တိုက်ရန်အလုံးရင်းနဲ့တက်ခိုက်ခဲ့တာကြောင့်အရတားတေဆုံးထံရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကလူနေအိမ်တွေနဲ့အကန့်အသတ်မရှိလေချောင်းကနေပြစ်ခတ်တက်ခိုက်နေတာကြောင့်ဒေသခံအများအပြားလည်းဘေးလွတ်ရဖို့ထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအနာသိမှုကိုစတင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုသတင်းယူရင်းဖမ်းဆီးခံရရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီဟာစစ်တပ်ကပြည်နယ်တံပေးပြီးပြန်လွတ်ပေးလိုက်တာကြောင့်ဂျပန်နိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။နှစ်နိုင်ငံတန်တမာချစ်ကြည်ရဲ့ရင်းနှီးမှုကိုပြသတဲ့အနေနဲ့သူ့အပေါ်ဆွဲချက်တင်ထားတာတွေကိုရုတ်သိမ်းပေးလိုက်တာဖြစ်တယ်လို့သူ့ကိုပြန် ဒီကြင်ထောင်မှာဖန်စီထိန်ထိန်ထားခဲ့တာဖြစ်ပါတယ်သူအနေနဲ့ရုပ်ပန်းအရာရောစိတ်ပန်းအရာပါအကြမ်းမှာကြောင့်တိုကျိုမြို့ကနာရီတာလေးစိတ်ကိုရောက်ရှိချိန်မှာသူကပြောပါတယ်သူဟာသတင်းတော်တူဖြစ်တဲ့အတွက်မြန်မာနိုင်ငံအတွင်းသူဂျုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်လဲပြောပြလို့ကြောင်းသူနဲ့အတူထောင်ချခဲ့တဲ့သူတွေရဲ့အတွေ့အကြုံကိုလည်းသူမှတ်တမ်းပြုစုထားကြောင်း
ယူကီဂီတာဇူမီကပြောပါတယ်ထောင်ထဲမှာတချို့အကျဉ်းသားတွေဟာနေရက်လောက်အချိန်သားတွေဟာနေရက်လောက်အချိန်ပြီးညှင်းပါနေဆက်ခံရသူတွေရှိကြောင်းလဲသူကပြောပါတယ်ခင်ဗျာယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိ ไฟโตมิเตอร์32กิโลเฮิรตซ์โกตงขนตงยาไฟโตมิเตอร์55ติกิโลเฮิรตซ์9885โรเพียงสนิทตินงรวมมาไฟล์ไลมิเตอร์1905โรเพียงกิโลเฮิรตซ์1905โรเพียงโทรลินไปในลายเช่นนิงลาบาเช่จิมามะตะเซียงออกมาตะดีนี่โกเสร็จเลจิญญาไปบาเมเช่น ပါလက်စတိုင်းဂါဇာကမ်းမြောင်ဒေသမှာတနင်္ဂနွေနေ့ကအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်လူ27ဦးသေဆုံးတယ်လို့ဂါဇာမြို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းဟာမတ်တို့အကြမ်းတိုက်ခိုက်မှုတွေတဲ့ဒီတိုက်ခိုက်မှုကလူအသေးအပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းကအစ္စရေးတို့ကဟာမတ်ထိတ်တန် ားပါတယ်။ Israel တို့အနေနဲ့ Palestine စစ်သွေးကြွတွေကိုပိတ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလိုအပ်တယ်လို့ဆက်လုပ်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကစနေနေ့ကပြောပါတယ်။ American သမ္မတ Biden ကစနေနေ့တုန်းကဝန်ကြီးချုပ် Netanyahu ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတော့ Rocket ဒုံးကျည်တွေနဲ့ Hamas တို့ရဲ့တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်းနဲ့ Israel ရဲ့ကုကုကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံကြောင်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရိုက်ခတ်မှုတံကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူ 4,000 ကျော်နေတာ၃ရက်ဆက်တိုက်ရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 3,100 ကျော်နဲ့သေဆုံးသူက 4,089 ယောက်ရှိပါတယ
်
။ဒီနေ့ဒုတိယနိုင်ကူးစက်မှုကမနစ်ကထက်ပိုးဆိုးပြီးတော့သေဆုံးတဲ့သူပိုများလာတဲ့အကြောင်းသုတ်သံအလုပ်သမားတဦးကပြောပါရယ်မိသကြိုရာနေရာတွေနဲ့မြကန်းတွေနားမှာအလောင်းတွေပုံနေသလိုအချိန်မီစေကူတာမှုမရလို့သေဆုံးသူတွေလည်းရှိပါရယ်ဆေးရုံတွေမှာအောက်ဆီဂျင်ပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးကာကွယ်ဆေးတွေလည်းမလုံလောက်တဲ့အခြေအနေတွေဖြစ်နေပါရယ်တစ်ချိန်တည်းမှာပဲ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးတဲ့သူတွေနေရာအတော်များများမှာနှာခေါင်းဆီးဝှစ်စင်ဖို့မလိုတော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့တဲ့အပေါ်မှာ American သူနာပြုသက်မကအသင်းကြီးကပြည်တွင်ဝေဖန်ခဲ့ပါတယ်ဒီလိုနှာခေါင်းဆီးဝှစ်ဖို့မလိုတော့ဘူးလို့ကြေညာလိုက်တာကအများပြည်သူကျန်းမာရေးအတွက်အန္တရာယ်များတယ်လို့လူနာတွေသူနာပြုတွေနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့အသက်အန္တရာယ်ကိုချိန်ချောင်းနေတယ်လို့အမျိုးသားသူနာပြုသက်မကအသင်းကြီးအမှုဆောင်ဒါရိုက်တာပေါ်နီကက်စတီယိုကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်သူ162 သန်းကျော်ရှိပါတယ် အမေရိကန်ကကူးစက်သူ33ဗန်းနဲ့ကူးစက်မှုနဲ့အတိအပြောက်အများဆုံးဖြစ်ပြီးအိန္ဒိယကအခုထိယောဂကူးစက်ထားသူ24သန်းကျော်သေဆုံးသူ2,800ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်ရှင်တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းပြည်နယ်တွေမှာတောက်ကြာနေကလေဆင်နှမောင်းတိုက်ခတ်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးတော့300ကျော်ဒဏ်ရာရသွားခဲ့ပါတယ်။တောက်ကြာနေညပိုင်းကတိုက်ခတ်ခဲ့တဲ့လေဆင်နှမောင်းကြောင့်ဝူဟန်မြို့မှာအနည်းဆုံး10ဦးသေဆုံးပြီးတော့230ထဏ်ရာရခဲ့ပါတယ်။ဒီမတိုင်ခင်နာယီပိုင်းကကျန်းစုပြည်နယ်အတွင်းမှာလေဆင်နှမောင်းကြောင့်အနည်းဆုံး4ဦးသေဆုံးပြီး150နီးပါးဒဏ်ရာရခဲ့တယ်လို့စင်ဝါသတင်းဌာနကဖော်ပြပါတယ်။အစောပိုင်းနှုန်းကကျန်းစုပြည်နယ်ချန်စီမြို့အတွင်းမှာတိုက်ခိုက်ခဲ့တဲ့လေဆင်နှမောင်းကြောင့်ဆက်ယုံအဆောက်အဦတွေနဲ့လျှက်စစ်တားပေးအဆောက်အုံတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုလေပြင်းတန်ခံရတဲ့ဝူဟန်မြို့က2019ခုနှစ်နှောင်းပိုင်းကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးတော့ဖြစ်ပွားခဲ့တဲ့နေရာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာလေဆင်နှမောင်းတိုက်ခတ်လေသိမ့်မရှိပေမဲ့2019ဇူလိုင်လနဲ့ဩဂုတ်လတွေမှာနိုင်ငံအရှေ့မြောက်ပိုင်းလျောင်းနင်းပြည်နယ်နဲ့ဟိုင်နန်ပြည်နယ်တွေမှာလေဆင်နှမောင်းကြောင့်အနည်းဆုံးလူ14ယောက်သေဆုံးခဲ့ပါတယ်။2016ခုနှစ်တုန်းကလည်းကျန်းစုပြည်နယ်မှာလေဆင်နှမောင်းနဲ့အတူမိုးသီးမုန်တိုင်းတွေကြောင့်အနည်းဆုံး68ဦးသေဆုံးခဲ့ပါတယ်ရှင်။2022ကာတာကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ရှီလာကျင်းပမဲ့ခြေစစ်ပွဲတွေမှာမြောက်ကိုရီးယားကနှုတ်ထွက်လိုက်တယ်လို့အာရှဘောလုံးအဖွဲ့ချုပ် AFC ကတင်းငွေတွေနေ့ကအတည်ပြုကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီအပေါ်မှာမြောက်ကိုရီးယားကတစုံတရာအကြောင်းပြချက်မပေးပါဘူး။မြောက်ကိုရီးယားကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်ပြီးတော့မပါတော့ဘူးလို့ပြောတဲ့အကြောင်းဒီလအစောပိုင်းတုန်းကတောင်ကိုရီးယားသတင်းဌာနတွေကရေးသားခဲ့ကြပါတယ်။ COVID-19 ကူးစက်မှုတွေကြောင့် 2022 ကာတာကမ္ဘာဖလားအတွက်ဒုတိယအကြော်အာရှခြေစစ်ပွဲအများစုကိုဇွန်လအထိရွှေ့ဆိုင်းခဲ့တာပါ။ငါးနိုင်ငံစီအင်ရှင်တနိုင်ငံမှာစုကစားတဲ့ပုံစံပြောင်းထားကြောင်းပြီးခဲ့တဲ့လကအာရှဘောလုံးအဖွဲ့ချုပ် AFC ကပြောပါတယ်။တောင်ကိုရီးယားကအုပ်စု H ရဲ့အင်ရှင်ဖြစ်ပြီးအဲ့ဒီအုပ်စုရဲ့ Lebanon Tirilinga Turkmenistan မြောက်ကိုရီးယားကိုရှင်းပြနေတာဖြစ်ပါတယ်။ဒီအုပ်စုရဲ့မြောက်ကိုရီးယားကသဒုထနေရာမှာရှိပေမဲ့အုပ်စုဘူဖြစ်နေတဲ့ Turkmenistan နဲ့တမတ်သားကွာပြီးမနှုတ်ထွက်ခင်အထိသုံးပွဲကစားဖို့ကြံနေတာပါ။ဒီနေ့ဂျပန်မှာကျင်းပမယ့် Olympic ပွဲတော်ကိုလည်း Coronavirus ကူးစက်မှာစိုးရိမ်လို့တွားရောက်မရှင်းပြနိုင်တော့ဘူးလို့မြောက်ကိုရီးယားတို့ကပြီးခဲ့တဲ့တလကျော်ကပဲကြေညာထားခဲ့ပါတယ်ရှင်။တော်ဒါရှင်များရှင်တင်းငွေတွေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ထမ်းမြမာနယ်ဆက်ချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်ထဲမှာဖမ်းမိတဲ့စိတ်ကြွဆေးပြား5တန်းလောက်ဟာရှမ်းပြည်နယ်မန်ယောင်ဝမ်လက်နက်ကင်တွေထိမ့်ချုပ်ရဒေသကလာကြောင်းထိုင်းရနာပိုင်းတွေရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီသတင်းကိုကျမမအေးမှာပါပြောပြပေးမှာပါထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်မဲဆောင်ကျေးရွာအမှတ်6နီးလမ်းမပေါ်မှာကျင်ငါးပွင့်ကိုသုံးလုံးတစ်စိတ်ပါစိတ်ကြွစီဆာလာအိတ်38အိတ်ကိုတဲဆောင်ပြီးမောင်းနှင်လာတဲ့ပစ်ကတ်သားငယ်3စီးကိုနေကြားဆောင်တပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့တာပါကားမောင်းသူတွေဟာကားတွေကိုတောဆက်တွေမှာယက်ပြီးထွက်ပြေးသွားခဲ့ကြပေမဲ့ဆက်လက်စစ်ဆေးဖော်ထုတ်ချက်တွေအရထွက်ပြေးသွားသူတွေဟာမြန်မာနယ်ပွားထိုင်းတောင်ပေါ်သားကတ်တွေကင်ဆောင်ထားသူတွေဖြစ်ကြောင်းအမှတ်9ဒေသနေကြားဆောင်ရဲတပ်ဖွဲ့ကမေလ15ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးထုတ်ဖော်ပြောဆိုသွားပါတယ်ဖမ်းပြီးတဲ့စိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယောင်ဒေသဝမ်လက်နက်ကင်အင်အားစုများထိန်းချုပ်ရာနေမြေကဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုချက်ပေါ် UWSA ဝတ်တပ်ဖွဲ့ရဲ့လာရှိုးမြို့ဆက်ဆက်ရေးယုံတာဝန်ကဦးညီရန်ကတော့အခုလိုညင်းဆိုသွားပါတယ်
ဒီလိုတက်ဆက်ဆွေးဆွဆွနေကြပါတော့လို့ပေါ့နော်ဘာမှချင်းမြန်မာလည်းမရှိဘူးနော်ဘာမှတက်တယ်ထောက်ထားလည်းမပြနိုင
်ဟုတ်ကဲ့
ကျွန်တော်တို့ဖက်ကနေဖြတ်သွားတယ်ဆိုပေမဲ့လည်းဒီချိုးလည်းကျွန်တော်တို့ပိုက်စိတ်တိုက်ရှာပြီးဖန်တီးနေနေနေဆိုတာအလုံးအပြည့်ပဲနော်ရန်တော့ပြည့်ကျွန်တော်တို့လည်းပိတ်ဆို့နိုင်မှုဆိုတာလည်းအထက်ထက်ရှိပါတယ်နော
်ဟုတ်ကဲ့
အဲ့တော့ဒီတဲ့အတိုင်းပဲလေနော်အဲ့ဒီနေဆက်တကြောမှာဆိုရင်တော့ဒါဒီလိုမိသားပြည့်နည်းနည်းတော့မှမဟုတ်ဘူးပေါ့နော်အဲအကလို့တက်တယ်အထောက်ထားပြနိုင်လဲဆိုရင်တော့ဒါကျွန်တော်တို့ဒီအရေးယူဖို့ဟာကျွန်တော်တို့အဆင်ပြေပါပဲနော်ကျွန်တော်တို့အဝတော့ဘိုင်းပေါ့နော
်ဟုတ်က
ဲ့အထက်ဒေတာအနေဒီမှာဖြတ်သွားနေတဲ့မူရမောင်ခိုးတွေရှိတယ်ကျွန်တော်တို့လည်းဒီလိုက်တာဖန်စီပေးပေးစုမှုတွေရှိတယ်ဆိုတော့အလုံးနဲ့တည်နေပြီးသားပဲလေနော်ဒါလည်းပဲဖြစ်ဖြစ်ဒီနယ်ဆက်တကြောမှာတော့ဒီမူရမောင်ခိုးကိုယ်နဲ့ရတော့
မဲအိုင်းမြို့နယ်အတွင်းမှာဖမ်းမိခဲ့တဲ့စိတ်ကြွဆေးပြား၅တန်းနီးပါးဟာ မီလာအတွင်ဒုတိယကြိမ်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လဲချင်းမိုင်ပြည်နယ်အမှန်အတိုင်းရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းနယ်မှာရေးသားဖော်ပြကြပါရယ်စိတ်ကြွစေရကာလတန်ဖိုးကတော့ထိုင်းဘက်ဝင်တမ်းမောက်တထောင်လောက်ရှိတယ်ဆိုပြီးခန့်မှန်းကြပါရယ်မြန်မာနိုင်ငံအတွင်နိုင်ငံရေးမတည်ငြိမ်မှုကိုခွင့်ကောင်းယူပြီးမူရေခိုင်းနေတာစိတ်ကြွစေရတွေ ထိုင်းနိုင်ငံသားတွေမပါဝင်ကြဖို့ကိုလည်းသတိပေးသွားပါတယ်ကိုဗစ်ကရောဂါကာလမှာအတွားလာပြီးကန့်သတ်ထိန်းချုပ်ထားပေမဲ့မွေးရေးဆေးဝါးမှောင်ခိုးသူတွေကတော့လမ်းညောင်းအသစ်တွေနဲ့တင်သွင်းနေတဲ့ဖြစ်ကြောင်းကိုလည်းကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝင်မှုဆိုင်ရာယုံ
ဗီဒီယိုအမေရိကန်ဒေတာရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရယူပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်အခုအပတ်စဉ်အစီအစဉ်တွေအလှည့်ကျလာပါပြီအရင်ဆုံးမြမအရေးဆွေးနွေးခန်းဖြစ်ပါတယ်စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ CDF ချင်းပြည်သူ့ကာကွယ်တပ်မင်းတပ်ကိုမေလ15ရက်နေ့စနေနေ့တုန်းကမြန်မာစစ်တပ်ကနေပြီးတော့မြေပြင်ကနေလက်နက်ကြီးတွေနဲ့သာမကရဟရင်တွေနဲ့ပါအပြင်းထန်ပုံကျဲတိုက်ခိုက်ပြီးတော့နှိမ်နှင်းခဲ့တဲ့အကြောင်း CDF တပ်ဖွဲ့တောင်ရှိသူတွေက VOA ကိုပြောပါတယ်တူမီတနက်တွေပဲအများဆုံးရှိတဲ့ချင်းပြည်သူ့ကာကွယ်တပ်အနေနဲ့လက်နက်အင်အားအဆမတန်ရှိနေတဲ့မြန်မာစစ်တပ်ကိုဘလို့ခုခံတိုက်ခိုက်ခဲ့တယ်လဲမင်းတပ်ကချင်းလူငယ်တွေဘာကြောင့်လက်နက်ကင်နေကြတာလဲမင်းတပ်ရဲ့နောက်ဆုံးအခြေအနေတွေဘလို့ရှိတယ်လဲချင်းပြည်သူ့ကာကွယ်တပ်မင်းတပ်ရဲ့တာဝန်ရှိသူတူဖြစ်တဲ့ဒေါက်တာရောမန်ကိုမိုင်းရင်ချင်တိုင်းဆက်သွယ်မေးမြန်းထားတာမြို့မရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ပြပါမယ
်။မင်းတပ်ဟာကမြန်မာစစ်တပ်ကနေပြီးတော့အခုသူတို့ကစိတ်ပိုက်လိုက်တဲ့အချိန်ကြီးလားရှင်အခု
အဲ့လိုပြောလို့ရတယ်ခင်ဗျာဆိုတော့သူတို့ကမြို့ထဲကပွင့်ကြတဲ့နေရာတွေပေါ့နော်နေရာကြတဲ့နေရာတွေကိုသူတို့အကုန်လုံးနေရာယူထားလိုက်ပြီးလမ်းတော်လမ်းလာစံတမရတွေအကုန်လုံးကိုသူတို့ပြစ်ခတ်နေတယ်ပေါ့နော်ဒီနေ့မနေ့အချိန်ရလို့ပေါ့ဆံကနေတော့သူဖြစ်စီကိုယ့်ကိုသွားနေသူဖြစ်စီသူ့ရဲ့လူအကုန်လုံးကျုံရမှာဆန်းစစ်နေတဲ့တဘောရှိတယ်ခင်ဗ
ျမနေ့ကတိုက်ပွဲကတော့တော်တော်လေးပြင်းထန်တယ်လို့ကျမတို့ကြားရတယ်ရှင်ဆိုတော့အဲ့ဒီလိုမျိုးမနေ့ကဟုတ်ကဲ့အဲ့ညီမစစ်တပ်ကဒီမင်းတပ်ကိုသူတို့တိုက်ခိုက်တဲ့အချိန်မျိုးပြောပြပါအောင်ရှင
်မဲခုနလောက်ကိုစပစ်ခတ်လို့ရှိတာလေအာခမိုင်ခွဲလောက်ကစားမှာရဟရင်နေပေါ့နော်ရဟရင်နေလက်ဟိုချောင်းအတိုင်းပေါ့နော်ကျွန်တော်အောက်ကမောင်းချောင်းတိုင်းပေါ့နော်ချောင်းတိုင်းပြက်လာတယ်လူတွေခြားတယ်လက်နေတွေခြားတယ်မနေ့က husky အသွားလာပြန်တက်မှုတွေကိုအသိနဲ့တဲဆိုရယ် husky ဘွားနဲ့လည်းဒီခတ်တာလည်းရှိတယ် husky ဘွားလည်းလည်းပြင်းပြင်းပြစ်တာပေါ့နော်ကျွန်တော်ခုနကပြောတဲ့တန်းဒေဒီစီဒီနောက်သုံးလုံးကြာခွဲတယ်သူကကုန်းတင်လေးဆိုတော့လူတွေကအဲ့ဒီမှာကျွန်တော်ကင်းပုံးနေရခြားတာရှိတယ်လုံချုံနေကြတာရှိတယ်အဲ့ဒီမှာသုံးလုံးကြာတယ်ပြီးတော့ဆက်ချောင်းမှန်ဖက်မှာဘဒူစီဘက်ကလည်းဆင်းလာတဲ့အစ်ကူရီပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ CDF နဲ့အဲ့ဆက်ချုံမှန်စပါလေစစ်ဖြစ်နေတယ်ပေါ့တိုက်ပွဲဖြစ်နေတယ်ပေါ့နော်အဲ့ဒါကိုလည်းသူတို့ချမ်းပြစ်တာပေါ့နော်ဆက်ချုံမှန်စမှာဒီရင်ပေါ်နေပဲဒီဟာချစ်ပေါ်နေပဲလိုလက်နေကြီးနှလုံးသုံးလုံးကြတယ်အဲ့ဒီစမှာပဲနေရာအနဲ့မြို့နေရာနဲ့မဲတက်တီရှိနေတဲ့နေရာတွေကဘယ်သူမှမရှိပါသေးဆိုပြီးမှပြစ်ကတ်သွားတာကိုမလက်လက်နေကြီးပေးကိုအချိန်ထုတ်တယ်လို့ရှိနေမျိုးတွေကိုစတာပေါ့နော်
ချင်းဒီတည်သူကာကွယ်ရေးတက်အနေနဲ့ကကြတော့အခုကဟိုတခြားဟိုတိုင်းသားလက်နက်ကိုင်ကြီးဒါမှမဟုတ်ရင်အခု NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့သူတို့ကအကူအညီရောရလားရှင
်ဆိုတော့ကျွန်တော်ကချိတ်ဆက်မှုရှိတယ်ချိတ်ဆက်မှုတော့ရှိတယ်အကူအညီကတိတိကျကျခံခံမှာတော့မရသေးဘူးခင်ဗျအမှန်တော့ကိုသူကိုသအနေနဲ့ပဲသူ့မျိုးကိုကာကွယ်ဖို့တက်လို့ပေါ့နော်လက်နက်မကင်လို့မဖြစ်ရတဲ့အချိန်ကြီးရောက်လာပြီပေါ့လေအဲ့ဒါဆိုတော့သူ့ကိုယ်ကိုကာကွယ်ဖို့အတွက်self defense ball เนาะအဲ့လိုမျိုးနေနေပဲဖွဲ့ထားတဲ့အဲ့လိုအဖွဲ့ငယ်လေးပဲ ဟိုလက်နဲ့ကြည့်ကြည့်တက်စင်နိုင်တာတို့မောင်းပြန်နေကိုင်းနိုင်တာမျိုးမရှိဘူးကျွန်တော်တို့ခါဆူတက်တယ်ရှိတယ်နှလုံးကျူးတဲ့တည်းဒူမီဒူမောင်းနေပေါ့နော်အဲ့လောက်နဲ့ပဲကျွန်တော်တို့ကာကွယ်နိုင်တယ်ပြစ်ခတ်နိုင်တယ်ပေါ့နော်ကျွန်တော်တို့မျိုးစိတ်ကာကွယ်ထားနိုင်တယ
်ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းပေါ့နော် CDF ဘက်ကရောဘယ်လောက်ထိကြာဆုံးလဲရှင်အကြာဆုံးနေဘယ်လောက်ထိရှိခဲ့လဲရှင
်ကျွန်တော်တို့ခံရမှာဆိုအရှိတပွဲနောက်တပွဲပေါင်းလိုက်မှာဆိုကျွန်တော်တို့ခက်က9ယောက်ကျော်ကြာတယ်တနက်ဆိုတာကပုံစံနေတန်းလို့ပေါ့နော်တရရရတို့အကုန်လုံးကလည်းပုံစံကြောင့်တရရရတယ်သူတို့ရှင်ဖြစ်တယ်ပေါ့နော်ဆက်တက်နဲ့ဒီမရှင်းကန်းဒီဒီမောင်းပြန်ဒီကြောင့်တရရရဆိုတော့မရှိတော့ပဲအဲကျေသူတို့ဖက်ကတော့အခုဥပမာ14ရက်နေ့တိုက်ပွဲဆိုရင်သူတို့ကစိတ်ကား60တက်လာတယ်စိတ်ကား60နဲ့အင်အား80ကျော်အကုန်လုံးစိတ်ကား60တော့ကျွန်တော်တို့မီးရှို့လိုက်နိုင်တယ်ပေါ့နော်အဲ့လိုမျိုးလက်နဲ့တချို့ပါတင်းလိုက်နေတဲ့အဆင့်ကြီးရှိတယ်ဆိုတော့သူတို့ဖက်ကတော့ဒါအရှိချမ်းတိုက်ပွဲပဲရှိသေးတယ်လေအဲ့လိုဆိုတော့သူတို့ဖက်ကကျွန်တော်ထင်တယ်အနည်းဆုံးအာ30ကျော်တော့ကြာမှာပဲအနောက်ချမ်းတိုက်ပွဲမှာလည်းသူတို့စစ်ကား6စီးနဲ့အကြည့်လာတယ်မြို့ကိုရောက်လာနိုင်တာ10စီးလောက်ပဲရှိပါတယ
်အဲ့တော့အခု CDF ကအဓိကတုံးနေဒီတူမီတနက်အကြောင်းကိုလည်းပြောပြပါအောင်ရှင
်တူမီတနက်ဆိုတာကဟိုအိမ်လေးကပထမကဘာစစ်ကလောက်တောင်မှချစ်မမီတဲ့ဘနက်ပါကျွန်တော်တို့1889ပေါ့နော်1809တဲ့ဝင်းဒီမှာကျွန်တော်တို့ဒီနဲ့ချက်ပြည်စားဒီကိုတက်ခတ်တော့ကကျွန်တော်တို့ရဲ့ရှေးချင်းပိုးပွားတဲ့တုံးခဲ့ကဏ္ဍမျိုးပါရန်မုံကိုထောင်းရတယ်ရန်ထောင်းရန်ထောင်းတယ်ပေါ့ရန်ထောင်းမှာရန်မုံကိုရတယ်အဲ့ဒီရန်မုံကိုကျွန်တော်တို့ကတနက်ကြောင်းရှေးရနဲ့ထည့်တယ်ထည့်ပြီးမှအဲ့ဒီချဲတွေကြီးအဲ့ဒီတနက်ကြောင်းထိတ်ခါတွေပဲထည့်တယ်ထည့်ပြီးတာနဲ့ကျွန်တော်တို့ပြည်နာမှာကက်လို့ခေါ်တဲ့ကက်ပေါ့နော်ကက်နဲ့တနက်ကြောင်းလေးမှာထဲမှာလက်မနဲ့ပေါ့နော်ဒီမောင်းတံကိုကွေးလိုက်တယ်အဲ့မှာရန်မုံနဲ့ထည့်မယ်ကက်ချက်ပြီးမှကြည့်တဲ့အခါကျအဲရန်ပေါက်ပွဲမှုနဲ့ပြောင်းတဲ့ကိုဆက်တက်မှာပြောင်းနေရရန်တွန်းကအားနဲ့ရှုပ်ထွက်လာပါမတ်ကက်စီပေါ့တော်လိုက်တဲ့မျိုးပါပဲဒီမှာတော့ချင်းပြည်နယ်မှာတော့ဒီလိုမျိုးတူမီတဲ့တဲ့ကိုကန်ကွန်ပြူတာပေါ့သူတို့ကရန်ကရည်စူတော့ပြစ်လို့မရတော့ဘူးတခါလေကက်ကမပေါက်ရင်တရက်မပေါက်ဘူးမိမကုရင်လည်းတရက်မပေါက်ဘူးပေါ့နော်အဲ့လိုမျိုးအခက်အခဲမျိုးရှိတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီအဓိကဒီ CDF ပေါ်ပေါက်လာပြီးတော့ဟိုဆရာနာသိမ့်မှုကိုစန့်ကျင်တဲ့နေရာမှာအဓိကလက်နက်နဲ့အဲ့လိုပြန်ပြီးတော့ခုခံဟိုတိုက်ခိုက်လာတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘယ်အချိန်ကစပြီးတော့ဘယ်လိုစဖြစ်လာလဲရှင
်ဧပြီလ24ရက်နေ့မှာစတာခင်ဗျကျွန်တော်တို့ကတောက်လျှောက်တပိတ်ကြီးလုပ်တယ်သူတို့ကတင်းလိုက်ကျွန်တော်တို့ကတင်းလိုက်တယ်ပေါ့နော်တပိတ်ဆန္ဒပြတောက်လျှောက်လုပ်လာခဲ့တယ်24ရက်နေ့မှာစတစ်ကာကမ်ပိန်းပေါ့နော် we support NUG စတာတာလေးကပ်နေတဲ့အချိန်မှာကျွန်တော်ရဲ့လူဒီခုနှစ်ယောက်ကိုသူတို့ကရုပ်တရက်ကားနဲ့ရောက်လာမှအကုန်လုံးဖမ်းခေါ်သွားတယ်။ဖမ်းခေါ်သွားပြီးတဲ့နောက်မှာကျွန်တော်တို့မျိုးထဲမှာတချင်းတဲ့လူတွေစုတယ်။လူတွေစုပြီးမှကျွန်တော်တို့လူကိုပြန်ဆော်ပေးပါလို့ကျွန်တော်တောင်းဆိုတယ်။မျိုးနယ်ရေးမှုကိုယ်တိုင်ရောက်လာတယ်။သူကပြန်ဆော်ပေးပါမယ်တဲ့ကျွန်တော်တို့ကအတင်းပြန်တောင်းဆိုတော့ခံဝင်ပေါ့နော်ခံဝင်ရေးမယ်။အဲ့မှာလက်မှထိုးတယ်။ဘာပုံမှန်မှလည်းမဆွဲဘူးပေါ့နော်။ပြန်ဆော်ပေးပါမယ်တဲ့တချင်းပြန်ဆော်ပေးပါဆိုပြည်သူတွေကအတင်းတောင်းဆိုတော့အခုတင်ဆက်တော့လုပ်လို့မရပါဘူးတဲ့သူတို့ခံဝင်ကြီးခိုင်းမယ်ခံဝင်မှလက်မှထိုးမယ်ဘာညာနဲ့လဲကြာပါမယ်ဘောတော့ပြန်ကြော်ပေးပါမယ်လို့ပြောတယ်အဲ့ဒီနေ့လယ်မှာပဲဒါ next year နေ့လယ်တနင်္ဂနွေဝင်တင်ဖြစ်မယ်ဆိုတော့ဒီလူတွေကလည်းခင်ဗျားတို့ရဲ့တွေကျွန်တော်တို့မယုံဘူးခင်ဗျားတို့ကျွန်တော်တို့မယုံဘူးခင်ဗျားတို့ပြန်ကြော်ပေးမယ်ဆိုရင်လည်းမယုံဘူးဆိုတော့ပြန်နေနိုင်သားပြန်ကြော်ပေးမှလည်းပြန်ကြော်ပေးမယ်ပြောတယ်ပြန်နိုင်အောင်ဆုံးထားပြန်ကြော်ပေးမှလည်းကျွန်တော်မေးလိုက်တယ်နေ့တော့သူကစဉ်းစားမှ6နာရီနောက်ဆုံးထားပြန်ကြော်ပေးပါမယ်လို့ပြောတယ်ဆိုတော့လူရင်းပြရင်တော့ဟုတ်တယ်တော့ဆက်မပြောဆိုအဲ့ဒီ24ရက်နေ့ညအစမှာပြစ်ခတ်မှုတွေဖြစ်တော့တာလေ CDF ကတော့တရားဝင်ဖွဲ့စည်းလိုက်တော့25ရက်နေ့မှာ CDF ဖွဲ့စည်းကြောင်းကြေညာလိုက်တယ်အဲ့တော့တရားဝင်ပေါ့နော
်အခုအဲ့တော့ CDF ကအခုဘာဆက်လုပ်မလဲရှင
်ကျွန်တော်တို့အနေနဲ့ညီချင်းတက်ပွဲပြစ်နေဆိုရင်တို့ရဲ့လက်နက်တွေတာနေပါစေရတယ်ကျွန်တော်တို့ဒီရှင်ပြစ်နိုင်တယ်ကျွန်တော်တို့မှာကျွန်တော်တို့ရဲ့နေနေကျွန်းကျင်မှုကျွန်တော်တို့ရဲ့တရားတက်ရေးစိတ်ကရှင်းမှုပေါ့နော်လူငယ်တွေနဲ့ရှိတယ်ဒါပေမဲ့သူတို့ကအဲ့လိုမြေကြီးကဘလို့မှရှင်မတွန်းနိုင်တာတိတော့မနေ့ကပေါ့နော်မနေ့စိုးစိုးပိုင်းမှာရရရင်ကအချိန်ကို30လောက်ကိုအပြန်တက်30ချင်း30ကျော်ပြန်တက်လို့ပြီးမှမြို့လေကောင်ကိုပေါ့နော်မြို့လေကောင်မြို့အနောက်ချမ်းပေါ့လေမြို့တွင်းတဲကိုသူတို့တက်တီကိုရိတ်လက်နဲ့တီရိတ်ခါကြအကုန်လုံးကြော်ကြော်ခြာတော့ကျွန်တော်တို့ရဲ့ဒူမီဒီခါချွေးနဲ့ရရရင်ကိုကျွန်တော်ငေးကြည့်လို့နိုင်လို့ပဲတက်နေတာပေါ့ကျွန်တော်တို့လည်းမြို့တွင်းမှာသူတို့ကိုတိုက်မယ်ဆိုရင်မြို့အရန်အချိန်နာတော့မယ်ဂျီဒူတွေအချိန်နာတော့မယ်ပြီးတော့လေသူတို့ကဒီပြည်နောင်လန်ခွဲပေါ့နော်ပြည်နောင်လန်ခွဲနှိခွန်လေးတက်ရင်းကိုတက်သွားမယ်ညီလာနာမှာသူတို့က အဲ့နာမှာလူတွေဖမ်းတယ်ဗီဒီယိုတွေဖမ်းတယ်ကျွန်တော်ရဲ့တက်ကဒီတို့ဗီဒီယိုကောက်ကွေးဖက်ကလူလည်းဖမ်းတချို့ဖမ်းမိတယ်အခြားပေါ့နော်အစ်မဲ့ဂျီတို့တချို့ပါဖမ်းမိမှာသူတို့ကိုလူသားတိုင်းလို့ရှေ့ကနေတွားခမ်းမိမှာမျိုးတွေကိုတကယ်တိုးဝင်လာကြတာဆိုတော့ကျွန်တော်အနေနဲ့အရန်အချက်တူတယ်ပြီးတော့လည်းကျွန်တော်ခံဖြစ်တယ်ဆိုရင်မျိုးတွေကိုလက်နဲ့ကြည့်နေတယ်ဒီထက်ပိုဖြစ်လာကြအောင်ရှိတယ်စကားစနစ်ခလေးတမိမှနဲ့ပေါ့နော်အဲ့လိုမျိုးအရန်ချိနာမှာဆိုလို့ကျွန်တော်တို့လည်းရှောက်ပေးလိုက်တယ်ဒါနဲ့ကျွန်တော်တို့ဒီအင်းအားတွေကရှင်းနေသေးတယ်စုပ်ပြီးနည်းနည်းဖျော်ဖျက်စုပ်ပြီးလာတာပေါ့နော်ချက်ချင်းကြီးကြော်တယ်သွားတော့လေကျွန်တော်တို့တို့မိုးဆူချောင်းတို့ချောင်းနေတယ်ကျွန်တော်တို့သူတို့ကိုပြန်ပေါင်းထုတ်ဖို့စိတ်ကြက်တဲ့အကုန်လုံးအပြည့်ဝရှိနေတယ်အရင်ကတော့စိတ်ကြက်တွေဘုခိုင်းမာလာသေးတယ်အခုလိုအရင်ကလိုတနတ်မကန်တဲ့လူတွေကအခုတွင်လုံးဝတနတ်ကန်ရတော့မယ်ရရနဲ့နဲ့နဲ့ဖြစ်တဲ့နည်းနဲ့သူတို့ကိုပြန်တိုးဆန်ကြည့်ခါတော့မယ်လို့လူတိုင်းစိတ်ထဲမှာဝင်သွားပြီ
ဟုတ်ကဲ့ဆိုတော့အခုဒီမင်းတက်မှာရှိတဲ့ဒေတာကန်တွေရောဘယ်လောက်ထိခက်ပြေးနေရလဲရှင်
ဟုတ်ကဲ့ကျွန်တော်နဲ့စကားပြောမှာဟက်တန်နေပါလိကြားရင်ကြားနေမှာပါကျွန်တော်တောထဲရောက်နေတယ်တောထဲရနေတယ်အခုတောထဲမှာရောက်နေတဲ့ကလေးတနည်းနည်းကလေးရီကောအဖေရီကောမျိုးသမီးရီကောအစစပေါင်း15ယောက်ရောက်နေကြတော့ကိုကျွန်တော်တို့နဲ့လမ်းမှာကြုံလာလို့ကျွန်တော်တို့ကူညီပေးနေတယ်မျိုးရီရလူတွေအကုန်လုံးလည်းပြောင်းနေကြတယ်တို့တို့ကဘဝတင်နာမှာဘဝတရားကွနာမှာနေတယ်တို့ရဲ့ကွနာတွေစိတ်ကောင်းစီတွေတက်စီလာပြီးမှပြစ်ခတ်တာတွေရှိလာတော့ကြောင့်တို့လုံးဝလုံးမလုံးချုံလို့မြို့တော်ပြေကိုဖတ်ပြီးလာတဲ့အဆင့်ရှိရှိဆိုဒါကျွန်တော်မျက်စိရှိမှာဖြစ်နေတာပြောတခြားနေရာမှာကြောတာကိုလူပေါင်း80ကျော်ရှိတယ်ဒါကျွန်တော်တို့သိတဲ့ရှိတယ်ပေါ့ဇာတ်ထဲမှာတမျိုးလုံးကလူတွေပဲအကုန်လုံးကပြီးသွားနေကြတယ်နေဆက်ရတော်တွေတောင်းနေချင်းမှာနေနေရတယ်ဘယ်လိုပုံအောင်နေရတယ်ပေါ့နော်ပြန်နေရတဲ့လူကအကုန်လုံးနဲ့ဖျားတာမှာပေါ့နော်နေလာညာလာပေါ့လေအဲ့လိုမျိုးပဲကြံနေရတယ်
အခုဒီလိုစေဘေးဒုက္ခတွေတွေအတွက်လူသားချင်းစာနာမှုအကူအညီတွေကရောဟိုလိုအပ်နေတဲ့အနေထားမှာဘေးအရာတွေကအဓိကအရေးတကြီးလိုအပ်နေလဲရှင
်အဓိကအရေးကြီးဆုံးကတော့စားတော့ဖို့စားဖို့တော့ဖို့ပေါ့နော်စားဖို့တော့ဖို့တော့နံပါတ်1အရေးကြီးတယ်နံပါတ်2ကတော့ shelter တွေပေါ့ကျွန်တော်တို့ကတခါမှအဲ့လိုစစ်ကြီးတပုံးမျိုးဘာမှလည်းမဖြစ်ဘူးအရင်ဒီနေ ancient care တဲ့နေရာဆိုတော့လေဒါမျိုးနဲ့ဂျုံလေးဂျုံသားမရှိတော့ဒါပထမဆုံးချိန်ပေါ့ကျွန်တော်တို့ဘာလို့မှမသိတဲ့ပုံစံဖြစ်နေတဲ့ပုံမျိုးပေါ့နော်ခုမိုးရီရောက်လာပြီမိုးရီဒီမိုးရွာလာလို့ဖြားနာတာဖြစ်လာလဲတို့ဒုက္ခတွေကြောင့်အောင်မယ်ပေါ့နော်ဈေးဝတော့လည်းကြည့်ရအောင်မယ်ပေါ့လေဒီလမ်းကြောင်းတွေပေါ့နော်ကျွန်တော်တို့မြင်းတက်မြို့ကိုဝင်နိုင်တဲ့လမ်းကြောင်းကဒီဘုတ်ကူပဲရှိအောင်တကုတ်ကွနဲ့ဒီကရှိတယ်ကံကောဘက်ကရှိနေပေါ့နော်အဲ့လိုမျိုးပဲရှိတယ်ဒါပေမဲ့ဒီလမ်းကြောင်းရွာကဂိုလုံးကဆက်နေနေကလေးကဆက်နေနေတဲ့ဘန်ကလေးကဒီကောင်တိတက်ကြအကုန်လုံးကိုလမ်းကြောင်းလုံးဝပြလိုက်ပြီလေအဲ့လိုဆိုတော့အဲ့ဒီမှာလည်းအခက်ခဲတွေတော့ရှိတာပေါ့
မင်းတက်ကိုဒီမြန်မာစစ်တပ်ကနေပြီးတော့အဲ့လိုအင်အားအလွန်ကျွန်းသုံးပြီးတော့လက်နက်ကြီးတွေနဲ့ပေါ့နော်ပြစ်ခတ်နှိမ်နှင်းတဲ့ကိစ္စကိုအမေရိကန်နဲ့ဗြိတိန်ကတန်ယုံနေရလဲတော်တော်လေးကန့်ကွက်ရှုံချထားတာပေါ့နော်နောက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းဒီမင်းတက်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုသူတို့အခုညီတောင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီအခုအဲ့တော့ဒီအခုမင်းတက်မှာဖြစ်နေတဲ့အချိန်ဒီမှာပေါ့နော်ဒီနိုင်ငံတကာကောပေါ့နော်အခုညီဒီဘယ်လိုပုံစံမျိုးလိုအပ်နေလဲရှင
်ကျွန်တော်တို့အနေနဲ့ငြိမ်ငြိမ်လို့မရတော့ဘူးကျွန်တော်တို့ကနေနာကြောကြောရိုးရိုးစံနာကြရတယ်ပေါ့နော်နောက်ဆုံးရွေးချယ်ချက်လမ်းမရှိတော့လည်းနဲ့ကန်တန်းစီကိုရွေးချယ်ရတယ်ဒါ DCDF ဆိုတာကမျိုးလေးတစ်မျိုးကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲကျွန်တော်တို့မှာစနစ်တကျဖွဲ့စည်းဖို့လည်းနဲ့အရာပိုင်းရတော့တိတ်ဆာမရှိဘူးလေအဲ့ဒါကိုတရားအလွန်ကျွန်းတုံးတယ်ဒီနေ့မနေ့ကမင်းတက်မြတ်ဖြစ်ကိုရှင်းနေဆိုရင်ဟိုဒုတိယကဘာစစ်ကဟိုနာစီဂျာမီရီကဒီစပိန်နိုင်ငံတရားဘတ်စကန်ဂျီတရားဒီကော်နီကာဆွေမျိုးလေးကိုရဲရဲစစ်စစ်ဖြစ်ခတ်တယ်လို့ပါပဲအကျန်တန်းဆုံးအရက်စဆုံးနေနေပေါ့နော်အဲ့လိုမျိုးဖြစ်ခတ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုအဆုံးစွန်ပြီးတော်ရန်တော့ပဲရှိတယ်နိုင်ငံတကာတော့လက်နက်ကိုပံ့ပိုးဆိုတာအတွန်းဆုံးတင်တွန်းဆုံးနေတယ်ဒါနဲ့ကျွန်တော်တို့အနေနဲ့တော့ဒါပဲလို့ရတယ်။စိတ်ကြက်တွေရှိရလို့ရှိနေတယ်ကျွန်တော်တို့ပြန်ချောက်ချမယ်လူလူစုယုံနေတယ်ပြန်ကိုတော်တန်ကိုတော်တန်မယ်ကျွန်တော်တို့ရေမြေကျွန်တော်တို့စက်မှာသူတို့အခြေပတ်မခံနိုင်ဘူးပေါ့နော်သူတို့ပြန်မောင်းကိုမောင်းထုတ်မယ်ဆိုတဲ့စိတ်ကြီးအဆုံးစွန်တိပတ်ဖို့ရှိပါတယ
်ဒေါက်တာရောမန်ကိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအခက်အခဲတွေကြားရတာပေါ့နော်ကျွန်တော်တို့ VOA ကိုအခြေပေးပြီးပြောချင်တဲ့ကျေးဇူးတင်ပါတယ
်ကျေးဇူးပါခင်ဗျာ
ဒီမင်းတက်ကနောက်ဆုံးအချိန်ညပတ်သက်ပြီးတော့မင်းညမှုတဲ့မြန်မာစစ်တပ်ကပြောပြရမယ့်ဗီဒီယိုတယ်လီဖုန်းနဲ့ဆက်တယ်ဖြစ်ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိသေးပါဘူးခင်ဗျာ
မင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲကော်မရှင် 2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာတတ်သိပြနိုင်ပြီလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အနာဒိစကောင်စီရဲ့ရှင်းလင်းစဉ်9ရက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးမဲစည်းရည်စစ်ဆေးရေးဆိုတာကိုအမှတ်စဉ်1မှာထည့်သွင်းထားတာတွေ့ရပါတယ်။အာဏာသိမ်းပြီးသိမ်းမကြခင်မှာပဲရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းခဲ့သလိုမဲစည်းရည်စစ်ဆေးတာတွေကိုနိုင်ငံအနှံ့မှာပြုလုပ်နေပြီးနေ့စဉ်သတင်းထုတ်ပြန်မှုတွေလည်းလုပ်နေတာတွေ့ရပါတယ်။ပုံမှန်အားဖြင့်တိုင်းဒေသပြည်နယ်မြို့နယ်တွေကမဲစည်းရည်အခြေအနေတွေကိုစဉ်းစားရတဲ့ပြသတာမျိုးလောက်ပဲရှိပြီးမေလ14ရက်နေ့မှာတော့ဆုံးဖြတ်ချက်ချမှတ်မှုပါဝင်တဲ့အချက်၈ချက်ပါထုတ်ပြန်ချက်ကိုသတင်းစာအချက်ပို16မျက်နှာအထိအသုံးပြုဖော်ပြထားတာတွေ့ရပါတယ်။2020အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်အသစ်ကဘာတွေစစ်ဆေးတွေးရှိပြီးဘလို့ကောက်ချက်ချထားသလဲ။အဲ့ဒီကောက်ချက်တွေဟာကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲမှာဘလို့လူတွေကဘလို့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးဖော်ထုတ်နိုင်ခဲ့ပါရဲ့လားဆိုတဲ့ကိစ္စကစိတ်ဝင်စားဖို့ကောင်းပါတယ်။
မေလ13ရက်နေ့ထုတ်ပြန်ချက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရန်ကုန်တိုင်းဒေသကြီး45မြို့နယ်ရဲ့မဲစည်းရည်တွေနဲ့မဲပေးမှုအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းအဲ့ဒီလိုစစ်ဆေးရမှာကော်မရှင်အဖွဲ့ဝင်တွေတွင်မကရဲလာဘကမြို့နယ်ထွေအုပ်နဲ့အခြားသက်ဆိုင်သူတွေပါဝင်တဲ့အကြောင်းစစ်ဆေးရမှာမဲစည်းရည်တွေမှာနိုင်ငံသားစီစီရေးကတ်မရှိသူတွေကတ်နံပါတ်တစ်ခုတည်းနဲ့၃ချိန်အထက်ပါဝင်နေတဲ့သူတွေ၂ချိန်ပါဝင်နေသူတွေကိုတွေ့ရတဲ့အကြောင်းမဲယုံတွေအလိုက်မဲလက်မှတ်ရော့နေပျောက်ဆုံးတာတရားမဝင်အပိုရှိနေတာတွေကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်စစ်စစ်တွေ့ရှိချက်အရမဲစင်းကောက်ယူရမှာဥပဒေနဲ့မညီညွတ်တဲ့မှားရွေးမှုတွေတွေ့ရကြောင်းမဲလက်မှတ်ပျောက်ဆုံးတာနဲ့အပိုတွေ့တာတွေဟာတရားမဝင်ဆောင်ရွက်မှုတွေကြောင့်ဖြစ်ကြောင်းအရင်မဲပေးမှုတွေနဲ့နှိုင်းရှင်ရင်ကြိုတင်မဲပေးမှုရာခိုင်နှုန်းများနေတာကလည်းဥပဒေနဲ့မညီတဲ့ကြိုတင်မဲကောက်ခံမှုကြောင့်ဖြစ်ကြောင်းမဲပေးရမှာနိုင်ငံသားစီစီရေးကတ်မပါဘဲမဲဆန္ဒရှင်တပ်သေးကန်လက်မှတ်နဲ့မဲပေးမှုကိုလက်ခံဆောင်ရွက်ခဲ့ကြောင်းကိုဗစ် -19 ရောဂါကိုအကြောင်းပြုပြီးဥပဒေနဲ့မညီတဲ့ညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်ခဲ့ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ရန်ကုန်တိုင်း45မြို့နယ်ရဲ့မဲစင်းတွေနဲ့မဲပေးခဲ့မှုအခြေအနေတွေ့ရှိချက်တွေဟာသက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေနီးဥပဒေတွေနဲ့ညီညွတ်မှုမရှိတာကိုစစ်ဆေးတွေ့ရှိရတယ်လို့ဆိုပြီး2020ရွေးကောက်ပွဲအကြိုကာလအရင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့အမိန့်တွေညွှန်ကြားချက်တွေအသိပေးကြေညာချက်တွေကိုပြန်ပြီးဖော်ပြထားတာတွေ့ကြရပါတယ်နောက်ရက်တွင်မှလည်းအခြားသောတိုင်းနယ်ပြည်နယ်တွေရဲ့အချက်အလက်တွေကိုဖော်ပြပြီးအလားတူဇက်တိုက်ထုတ်ပြန်လာတာတွေ့ရပါတယ်
။လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်ထုတ်ပြန်ချက်နဲ့ကောက်ချက်တွေမှာ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘသူတွေကဘယ်နည်းဘယ်ပုံနဲ့မဲပသမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားတာမတွေ့ရပဲရွေးကောက်ပွဲဥပဒေနီးဥပဒေတွေနဲ့ညီညွတ်မှုမရှိဘူးဆိုတာလောက်ကောက်ချက်ဆွဲဖော်ပြထားတာတွေ့ရပါတယ်။တကယ်တော့ရွေးကောက်ပွဲတစ်ခုမှာမဲပသမာမှုရှိမရှိဆိုတာနဲ့ပတ်သက်ရင်ရွေးကောက်ပွဲအမျိုးအစားတစ်ခုခုအတွက်ကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေကမဲယုံတစ်ခုချင်းစီရဲ့အချက်အလက်တွေအဲ့ဒီမဲယုံတစ်ခုချင်းစီကမဲပေးမှုမဲရည်တွဲမှုမှာပါဝင်သူတွေအားလုံးကိုခေါ်ယူစစ်ဆေးတာနဲ့တည်းပေါ်ပေါက်ပါတယ
်မဲယုံတစ်ခုချင်းစီမှာအဲ့ဒီမဲယုံရဲ့မဲပေးပိုင်ခွင့်ရှိသူစီရင်မဲယုံအတွက်ရတဲ့မဲလက်မှတ်အရေးအတွက်အသုံးပြုတဲ့မဲလက်မှတ်အရေးအတွက်ပိုတဲ့မဲလက်မှတ်အရေးအတွက်ဘဲပါတီကဘဲအမတ်လောင်းတယောက်စီကရတဲ့မဲလက်မှတ်အရေးအတွက်ပယ်မဲအရေးအတွက်စတာရီရှင်းရှင်းလင်းလင်းစီရင်ပြုစုအမတ်လောင်းကိုယ်စားလှယ်ရီနိုင်ငံရေးပါတီကိုယ်စားလှယ်ရီရှေ့မောက်မှာမဲစည်းရည်အတွက်မဲလက်မှတ်တွေကိုထုတ်ပိုးအဲ့ဒါတွေအလုံးမြို့နယ်ကော်မရှင်ရုံးကိုပေးပို့ရတာမျိုးဖြစ်ပါတယ်မြို့နယ်ကော်မရှင်ရုံးမှာတော့အဲ့ဒီမဲယုံအသီးသီးကပေးပို့လာတဲ့စီရင်တွေမှန်မှန်ကန်ကန်ဖြည့်သွင်းမသွေးစည်းရင်တွေပြန်တိုက်ကြည့်ရောမြို့နယ်ရုံးကိုရောက်လာတဲ့ကြိုတင်မဲတွေကိုပြန်ရည်တွေ့ရုံနဲ့မတမာမှုရှိမရှိအလွယ်တကူသိနိုင်ဖော်ထုတ်နိုင်တဲ့ကိစ္စမျိုးပါအခုကြည့်ရတော့ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အစစ်အစစ်ဟာအဲ့ဒီလိုမဲမတမာမှုမျိုးကိုတိတိကျကျစီစစ်ဖော်ထုတ်နိုင်ခြင်းရှိခဲ့ပုံမရပါဘူးတကယ်တော့ကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲကာလဟာကိုဗစ် -19 ကပ်ရောဂါကာလဖြစ်နေပေမဲ့ပြည်ရင်းနဲ့နိုင်ငံတကာလေးလာရေးအဖွဲ့တွေကတော့စောင့်ကြည့်လေ့လာအစီရင်ခံစာတွေထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ်အားလုံးရဲ့တူညီတဲ့အကဲဖြတ်ချက်ကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးကြီးမားမားမတွေ့ရ ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မတမာမှုမျိုးမတွေ့ရှိမဲစင်းရဲ့ကောက်ယူခြင်းအပါအဝင်လှုပ်ထုံးလုံနည်းဆိုင်ရာအားနည်းချွရင်းချက်တချို့တော့တွေ့တယ်ဆိုပြီးထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်တွင်းကရောနိုင်ငံတကာကပါ2020ရွေးကောက်ပွဲကိုဘလောက်ပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုနေစေကမူဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်နဲ့သူစစ်တပ်ကတော့မဲစင်းတွေကိုကိုယ့်ဘာသာကိုတစ်ဖက်သက်စစ်ကိုယ့်ဘာသာကိုမဲမတမာမှုဖြစ်နိုင်ပွဲရှိတဲ့မဲစင်း10သန်းလောက်တွေ့ရတယ်ဆိုပြီးကြေညာမဲစင်းတွေပြန်စစ်ဖို့လွတ်တော်အစ်စ်ခေါ်တာကိုဆိုင်းငံ့ဖို့တောင်းဆိုအဲ့ဒါကိုတည်ဆဲလွတ်တော်တာဝန်ရှိသူတွေဘက်ကမလိုက်လျောလို့ခုလိုအာဏာသိမ်းလိုက်တာပဲဖြစ်ပါတယ်ဒီအတွက်လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့မဲမတမာမှုဖြစ်စေနိုင်တဲ့မဲစင်းတွေကိစ္စကနေမဲမတမာမှုတွေရှိခဲ့တယ်ဆိုတာသက်သေပြဖို့တာဝန်ရှိလာပါတယ်။အဲ့ဒီအတွက်လည်းအာဏာသိမ်းပြီးတာနဲ့ယာနဲ့ချီတဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အထက်အဆင့်အရာရှိတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပါသေးတယ်
။ဒါပေမဲ့လည်းအဲ့ဒီကော်မရှင်တာဝန်ရှိသူတွေစီကနေမဲမတမာမှုလုပ်ခဲ့တယ်ဆိုတာမျိုးလုပ်တာကိုသိရှိတယ်ဆိုတာမျိုးထွက်ဆိုချက်နဲ့သက်သေအထောက်ထားတစုံတရာမရခဲ့တာကြောင့်လာနဲ့ချီကြတဲ့ထိမ့်သိထားမှုကနေပြန်လွတ်ပေးခဲ့ပြီးမဲစင်းစစ်တာတွေပဲလုခဲ့တာဒီကနေ့အချိန်ထိပါပဲအခုဆိုရင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ခန့်အပ်တဲ့ဦးသိန်းစိုးဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကို3လကျော်အချိန်ယူစစ်ဆေးပြီးခဲ့တဲ့တိုင်2020ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတာသက်သေမပြနိုင်တဲ့အတွက်မဲစင်းကောက်ယူမှုချို့ယွင်းချက်တွေနဲ့အရေးကော်မရှင်ထုတ်ပြန်ချက်တွေကိုကိုးကားပြီးလွှတ်တော်ရွေးကောက်ပွဲဥပဒေနည်းဥပဒေများနဲ့ညီညွတ်မှုမရှိသည်ကိုစစ်ဆေးတွေးရှိရသည်ဆိုတာလောက်ပဲဒီကုန်းချုပ်ထုတ်ပြန်ခဲ့တဲ့အတိုင်းကိုတွေ့မြင်ရကြောင်းပ
ါ။ UN American တမြန်မာဝိုင်းစီစဉ်တွေကို Washington မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။ကျမဧသနာကျော်ပါ။ရှင်နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေကိုမြေတားတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ် Messenger ကစာရေးလာတဲ့ကြော်မျိုးသူဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE တိကျတဲ့သတင်းတွေသိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားတွေဘေးပရာကင်းဝေးကြပါစေအမေတော်အောင်ဆန်းစုကြည်နဲ့အတူဖမ်းခံထားရတဲ့သူတွေအမြန်ဆုံးလွတ်မြောက်ပါစေရီမန်းချက်ပန်းတိုင်းလည်းအမြန်ဆုံးပြေးပါစေလို့ဆုတောင်းလှည့်ပါ VOE သတင်းမီဒီယာလည်းဒီချက်မကအောင်မြင်ပါစေမြန်မာပြည်သူတွေနဲ့အတူတကွရှိနေပေးတဲ့အတွက်လည်းအထူးကျေးဇူးတင်လှည့်ပါတယ်ကိုကျော်မျိုးသူရေးလာတာဖြစ်ပါတယ်ချစ်မျိုးထက်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ VOE ရေးတဲ့ VOE ကိုဖုန်းနဲ့ဖမ်းယူလို့ရတဲ့ VOE Bamis application သိပါရစေ။အင်တာနက်ဖြတ်ရင်သတင်းမရပဲနေမှာဆိုလိုပါ။ကျေးဇူးဖြစ်ပြီးပြောပြပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော်ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ VOE Bamis ကျမတို့ရဲ့ application ကိုတယ်လီဖုန်းကနေ download လုပ်ထားတယ်ဆိုတာကလည်းအင်တာနက်လာမှတုံးလို့ရတာမျိုးပါ။ဘာပဲဖြစ်ဖြစ်လိုရင်တုံးလို့ရအောင်တော့ဒီမှာဒီ Messenger ကနေပြီးပြန်ပြီးတော့ link ပို့ပေးလိုက်ပါရင်เนาะဘာဖုန်းမျိုးစားလဲဆိုတာပြောမထားလို့ Android phone အတွက်ကောနောက်ပြီးတော့ iPhone အတွက်ပါဘယ်ဖုန်းနဲ့မဆို download လုပ်လို့ရအောင်လို့ application ကိုနှစ်မျိုးပို့ပေးထားပါတယ်အဆင်ပြေတာကို download လုပ်ယူလိုက်ပါเนาะအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ခင်ယူမွန်ဆိုတဲ့တော်ရရှင်ကလည်းဒီတော်ရရှင်လိုပဲဒီ internet တွေမရတဲ့အတွက်ကြောင့်မလို့ internet မရတဲ့အခါမှာနားဆင်လို့ရအောင်လို့ဒီ radio ထုတ်လွှင့်ပေးနေတာကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာတာ
ပါ။မင်္ဂလာပါ VOE ရေမြန်မာနိုင်ငံမှာ internet တွေပိတ်ထားတာအတော်ကြာနေပါပြီ။သတင်းမှန်တွေနားဆင်ရဖို့အခက်ကြုံနေရပါတယ်။သတင်းမှန်တွေနားဆင်ရလို့ကျေးဇူးပါ။ကလေးဘွားတွေကနားဆင်လာတာခုထီပါ။အခုဖြစ်ပျက်နေတဲ့သတင်းတွေကို radio လေးနဲ့နားဆင်နေရတာပါ။ရှေ့ဆက်ပြီးတော့လဲမှန်ကန်တိကျတဲ့သတင်းတွေဆက်လက်လွှင့်ပေးပါနော်ကျေးဇူးပါ VOE ရေအားပေးနာဆင်နေပါတယ်နော
်ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ် ဒီတော့ရှင်ပြောသလိုပဲအင်တာနက်တွေကအခုခေတ်မှဖြစ်လာတာပါเนาะမြန်မာနိုင်ငံမှာဆိုတာကဒါကြောင့်မလို့အင်တာနက်မရတဲ့အခါမှာကျမတို့အစင်မြဲထုတ်လွှင့်ပေးနေတယ် live radio လေးနဲ့ကျမတို့ view ကထုတ်လွှင့်ချက်တွေကိုဖမ်းမှုမမေ့ပါနဲ့လို့ပဲပြောချင်ပါတယ်ရှင် live radio နဲ့ထုတ်လွှင့်ချက်တွေကတော့ကဘာစစ်ဖြစ်နေတဲ့အချိန်တုန်းကတော့မှဒီတစ်ကဘာလုံးကိုသတင်းတွေပြန့်နှံ့သိရှိအောင်လို့လုပ်ပေးခဲ့တဲ့မီဒီယာဖြစ်ပါတယ်ဒါကြောင့်မလို့ဒီဂျိုရူကနေ live နဲ့ထုတ်လွှင့်မှုကတော့ဘလို့အခြေအနေမျိုးမှမဆိုခင်မင်းဒီပညာတွေမရှိပေမဲ့လည်းသတင်းတွေကိုအစမပြတ်နားထောင်လို့ရအောင်လုပ်ပေးနေတဲ့ကြားခံနေမိတစ်ခုဖြစ်ပါတယ်နော်မြန်မာနိုင်ငံမှာဆေးရနာတိုင်းနဲ့ဖေရီလာတရက်နေ့ကလေးကလူလူကနေ့စဉ်စားဝတ်နေရေးအကျက်တည်းပညာရေးကျန်းမာရေးကအစနေအိမ်လုံခြုံရေးအသက်အန္တရာယ်အဆုံးဘေးဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရတာပါဒီလိုအခြေအနေတွေကိုသောရရှင်တွေရေးလာတဲ့စာတွေမှာတွေ့ရပါတယ်ဒီမှာရေးလာတဲ့စာရီထဲမှာတော့လူတိုင်းမခံစားနိုင်တာကအနာဂတ်ရဲ့လူငယ်တွေအပါအဝင်ကိုသားကိုသမီးကိုမိတ်ဆွေကိုဆွေမျိုးကိုအိမ်ကြီးချင်းဒီလိုမျိုးအရက်သားပြည်သူတွေနေစဉ်စိုးစိုးရွားရွားအခြေအနေတွေနဲ့တိတ်ဆုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။အမည်မဖော်ပြလိုပါဆိုတဲ့သောရရှင်တယောက်က
မြမကြီးရဲ့အဝေးမှာရောက်နေပေမဲ့တနေ့တနေ့တက်လာတဲ့သေးတဲ့သူစီးတွေကြည့်ပြီးဝမ်းနဲ့ယူကြုံများဖြစ်မိပါတယ်။ပြည်သူပေးတဲ့လာစာကိုယူပြည်သူပေးတဲ့အခွန်ဘဏ္ဍာတွေနဲ့လက်နက်ဝယ်ပြီးလက်တစုပ်စာလူလူစုကောင်းစားဖို့အာနာတီတတ်မှုအတွက်ရှေတန်းမရောမြို့ပေါ်တွေမှာပါအပြစ်မဲ့တဲ့ပြည်သူတွေကိုတတ်ရတာကိုကူကူနဲ့ကိုမိသားစုအတွက်မပါပဲလက်တစုပ်စာလူယုံမာတွေအတွက်ရင်းရတာရှေတန်းစစ်မြေလာပြင်မှာရောဒုက္ခပေါင်းစုံခံအသက်ကိုမနှမျောပဲလူယုံမာလူဗလာနန်တွေအတွက်တိုင်းရင်းသားလူမျိုးစုတွေကိုတတ်ရတာဒုက္ခပေးရတာတွေတော်တော်ပြောကြရဲ့လားလို့ခொနည်းရသားသမီးမျက်ရည်ကြမှာစာဝင်အိပ်ပြောကြရဲဆိုရင်ပြည်သူတွေကိုတက်ပြမှာယာရုတွေတက်လာမယ်ဆိုရင်နေ့တိုင်းပြုတဲ့ကုသိုလ်နဲ့တိုင်တင်ပြီးတစ္ဆာဆိုပါတယ်ပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာငရဲမီးတမျှပူလောင်ခံစားရပါစေလို့ဆုတောင်းပေးပါတယ်အရေးတော်ပုံကြီးအောင်ပါစေပြီးပို့တဲ့စာကိုတော့အမည်မဖော်လိုပါဘူးရှင်ခံစားရလွန်းလို့တနေ့တနေ့အလုပ်ထဲမှာစိတ်မရှိမိုးလင်းလို့မျက်စိနှလုံးပွင့်တာနဲ့မြမပြေးအေးတွေးပြီးရင်မောနေရပါတယ်ရှင်
။အပြစ်မဲ့ပြည်သူတွေကိုတတ်ရတာပြောပါရဲ့လားလို့သူကမေးလာတာပါ။ဆေးရနာရှင်တော်လှန်သူတွေထဲမှာနေ့စဉ်စားဝတ်နေရအခက်အခဲဖြစ်နေရသူတွေကတော့ငကူအားမှအစိုးရလာစာနဲ့စားမလောက်ဖြစ်ခဲ့အခုလဲ CDM လုတ်ပြီးတော့အလုပ်တွေပြုတ်လာစာမရဖြစ်ရတဲ့ဝန်ထမ်းတွေပါပဲ
။မြမနိုင်ငံမှာတနေ့လုတ်တနေ့စားတွေအများကြီးပါ။ကျွန်တော်တို့လိုလာပါကဆရာကြီးတောင်စောင့်နေရခက်ခဲရင်စင်ချေဖုံးကျွကျော်ရက်ခွက်တွေမှာနေထိုင်နေသူအများကြီးကပို့ပြီးတော့ခက်ခဲကြမှာပါအတိအကအကြောင်းကရေရှည်တိုက်ပွဲနှွှဲလို့မရပါဘူးစီရင်ဝင်နှင်းတွေကနှစ်လစာလို့တစ်လစာလို့ရထားပါသေးတယ်ဒီနေ့လို့ဒီနေ့စားဘဝတွေကိုရတဲ့နည်းနဲ့ထောက်ပံ့ပေးကြပါမထောက်ပံ့ခဲ့ဘူးဆိုရင်တော့ဒီနေ့ရက်ဒီနေ့နေစား9000နန်းတွေတိုးပွားလာပါလိမ့်မယ
်ဆရာဇော် EC ကစီရင်ဝင်နှင်းတွေရဲ့အခက်အခဲကိုပြောလာတာပါနောက်နိုင်ငံတကာရောက်နေတဲ့သူတွေပြောလာတဲ့အခက်အခဲကတော့
အခုကျွန်တော်တို့ကြုံနေရတဲ့ခက်ခဲကမြမပြူကိုငိုလွှဲပေးနေရတဲ့ခက်ခဲပါမိသားစုတွေမပြည်လေတော့မနေနိုင်ဘူးလေဖြစ်တယ်လို့လွှဲပေးနေရတာစရော့ကဗန်နဲ့ငွေလွှဲလို့ရှိရင်တုံငင်နမယူရတယ်ယူပြီးရင်၃ရက်ကြာမှထုတ်ရတယ်အဲ့ဒီအနေထားမှာကတုံငင်ကြလို့ငွေထုတ်မယ်ဆိုပြီးသွားတာကငွေမောက်က၅သိန်းဆိုရင်အခု၃သိန်းထုတ်ပေးလိုက်တယ်ကျန်၂သိန်းကတုံငင်ပြန်ယူပါပေါ့အခြားတစ်ခုက wave money နဲ့လွှဲရင်အရင်က၁သိန်းမှ1500ယူတာကနေပြီးတော့အခု၁သိန်းကို1000ယူနေပါတယ်
မလေးရှားကသောရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာမိသားစုငွေအခက်အခဲကြောင့်သူငွေလွှဲဖို့စူးစမ်းနေရတာမှာသူလည်းအခက်အခဲကြုံနေရပါတယ်ဆိုပြီးတော့အခြေအနေကိုရေးပြလာတာဖြစ်ပါတယ်သောရရှင်ကိုချင်းမီကတော့အခုအာနာသိန်းတဲ့သူတွေအနေနဲ့မထူးတဲ့အလုပ်တွေကိုထပ်လုပ်နေတာညံမမီတော့ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ကျွန်တော်နာမည်ဂျင်းမီပါစစ်တပ်ဆူရကလက်နက်အားကိုးနဲ့တနင်္ဂနွေလုံးကိုဖေဖော်ဝါရီလ1ရက်နေ့ခရေကအကြမ်းဖက်သိမ်းပိုက်ထားပြီးအခုမှထွေထူးထူးလှုပ်ပြီးတော့မင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကြီးညာတာကျွန်တော်ကပဲညံရင်မမီညံနေနေလို့နားမလည်နိုင်တာလားကျွန်တော်သဘောပေါက်တာကဖေဖော်ဝါရီလ1ရက်နေ့ကလေးကတနင်္ဂနွေလုံးကိုစစ်အုပ်ချုပ်ရေးအောက်ရောက်သွားပါပြီတစ်ချက်လောက်မဆပြီးတော့ရှင်းပြပြပါအောင်ဗျာ
ဒီအချိန်နေရောက်နေတော့မှတော့ထွေထူးလှုပ်ပြီးတော့စစ်အုပ်ချုပ်ရေးကြီးညာဖို့လုံးမဲမထင်ပါလို့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကနေနေသားတော်ရရှင်ကတော့ကြောက်အောင်ခြောက်ပေးမယ်လေမကြောက်ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ခင်ဗျာကျွန်တော်ကကဏီနေသားတူပါကျွန်တော်ကဏီမှာတော့စစ်တပ်ကအင်အားအလုံးကြီးနဲ့ဝင်ရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့မကြောက်ပါဘူးမတတ်တာသေးလို့ခဏဘေးမှာရှောင်နေကြရတာပါပြီးတော့လက်နက်ချင်းကလည်းမတူဘူးလေလက်နက်ချင်းကတူလို့ရှိရင်ကျွန်တော်တို့အချိန်မရွေးနေရာမရွေးပါလို့ပြောချင်ပါတယ်အရေးတော်ကအောင်းတဲ့အထိကိုတိုက်ပွဲဝင်သွားမှာပါ
စစ်အင်အားအလုံးကြီးနဲ့ဖြုတ် စစ်တပ်ကအင်အားအလုံးရင်းကိုတွေးမြင်နေရပေမဲ့လည်းမကြောက်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကဏီနေသားရေးလာတာပါ။တော်လန်ရေးကြည့်ပြီးတော့မှမင်္ဂလာပါလို့နှုတ်ဆက်ချင်ပါတယ်ဆိုပြီးတော့တော်ရရှင်တော်စားစားရေးလာပါတယ်
။ VOA ရေးတော်လန်ရေးကြည့်ပြီးမှမင်္ဂလာပါဆိုတဲ့နှုတ်ဆက်စကားကိုပီတိအပြည့်နဲ့နှုတ်ဆက်ပါရစေ။ကျွန်မကတော်လန်ရေးကြည့်အတွက်အဓိကကြားတဲ့နေရာကပါဝင်နေတာမဟုတ်ပေမဲ့တထောင်တနေရာကနေလှုပ်ရှားနေပါတယ်။အင်တာနက်မရတဲ့အချိန်တွေမှာလဲရေဒီယိုနဲ့ VOA ကိုပဲအားကိုးခဲ့ရလို့ VOA ကိုကျေးဇူးတင်မိပါတယ်။ကျမကလူသိများပြီးတော့အရေးပါတဲ့လူမဟုတ်လို့ကျမပြောချင်တဲ့စကားလေးကို VOA ကနေတဆင်ပြောချင်ပါတယ်။ခက်ခက်ခဲခဲတပိတ်ဆင်နွှဲနေရတဲ့တော်လန်ရေးသမားတွေကိုကူညီတဲ့အနေနဲ့ရောအသက်ပေးဆက်လိုက်ရတဲ့အာဇာနီတွေရဲ့သွေးကိုကျမတို့အလေးထားတဲ့အနေနဲ့ရောစစ်ကောင်စီကိုပြည်သူအားလုံးကဆန့်ကျင်တဲ့အနေနဲ့ရောကျမတို့ပြည်သူတွေအားလုံးအပြင်ထွက်တဲ့အခါတိုင်းအနီရောင်အင်ကြီးကိုဝစ်ဆင်ပြီးထွက်ကြဖို့အကြံပြုချင်ပါတယ်။အင်ကြီးအဆင်မပြေတဲ့သူကတော့အုတ်ထုတ်ဆောင်ကြတာပေါ့။ဒါဆိုရင်တပိတ်စစ်ကြောင်မဟုတ်လို့ဖမ်းလို့မရတယ်လို့လူတိုင်းကဝစ်ထားတဲ့အတွက်အင်ကြီးကိုလိုက်ချွတ်လို့လည်းမရနိုင်ပါဘူး
။ဒါတော့တော်ရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကို VOE ကနေပြီးတော့ဖွင့်ဟလာတာဖြစ်ပါတယ်ရှင်။တော်ရှင်ရဲ့ပေးစာတွေကိုဒီနေ့တော့တင်ပါတယ်ရက်ချင်ပါတယ်ရှင်။ထေချောင်းလာတဲ့တော်ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင ်အခုတော့တေးချစ်တော်ရရှင်နေကိုအလှည့်ပေးခြင်းပါတယ်နော်မြန်မာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ဆရာနာတိုင်းတဲ့အခြေအနေဇူးစီကြောင့်ကမ္ဘာနိုင်ငံအသီးသီးရောက်နေကြတဲ့မြန်မာတွေလည်းအထူးစိတ်ဆင်းရဲဝမ်းနည်းကြေကွဲရပါတယ်ပြည်သူကိုစစ်မဲ့ခင်အရင်ကတာယာစီကားခဲ့တဲ့မျိုးကြီးတွေစစ်တလင်းဖြစ်နေရတဲ့အခြေအနေဇိုးကြီးအမြန်ဆုံးပြီးဆုံးပါစေဆိုတဲ့ဆုတောင်းနဲ့ဒီသချင်းလေးကိုနားထောင်ရင်းနဲ့ပို့ပြခံစားရပါတယ်လူသားတွေအတူတကွပိုင်ဆိုင်ထားတဲ့အရာတွေကိုလော်ဘဇော့တဲ့နိုင်လုံမင်းထက်ပြုကြတာကအမတန်ဆက်ဆုပ်ရွံ့ရှာစရာဆိုတာသတိပြုမိကြပါစေလို့ဆုတောင်းမိပါတယ်အားလုံးတွင်တင်စာမော်ရဲ့ပုံဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ VOA တစ်ချစ်ပရိသတ်စင်စင်တောင်းဆိုလာပါတယ်။သူပြောတဲ့တင်စာမော်တည်ဆိုထားတဲ့ပုံဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါရှင်
။ကဘာမီးပင်ကိုရောင်ချေညင်ကြောင်တို့ရေလုံးဆွဲဘယ်ဖျားမှမပြညာထားလေနင်းနမိတ်တို့သတ်မှတ်ခွဲBada yuwadani sagada nui kwele Apailu tinidu atwa tu wempo tu Apchunyo mahuya aniewa apoya yebya Lubawaga deve shiela Kweja sasanja Dini vida alo yebo tanabe Nailo minta achinwine achitane
ဒီဆိုတဲ့ပုံဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချန်ပီးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်ဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voenews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။သတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးတာများစီဘူးသတင်းတွေတွေကထူးခြားဆိုတဲ့အစီအစဉ်ကိုကျွန်မညိုလင်းကတင်ဆက်ပေးထားပါတယ်မြန်မာစတက်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအသင့်ဖြစ်နေတဲ့အကြောင်း G7 နိုင်ငံသားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အကြောင်းကိုဒီတစ်ပတ်ပြောပြပေးချင်ပါတယ်
We had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Union G7, go, Myanmar Luro, Semu Taiti Nangan Myalu, Amyazuga Kobo Biosu Jabari. G7 ma pare Nangan Rui Suraga le, Gababa ma Chana Joywa Bi, Semu Atonga So Nangan Ji Rui Tine Lubabe.G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့ American ပြည်အောင်စုတို့ပါဝင်ပါတယ်။နိုင်ငံ9နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့10ရာခိုင်နှုန်းရှိပါတယ်။လွတ်လပ်မှု၊လူအခွင့်အရေး၊ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှု၊ကြွယ်ဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေကG7 ရဲ့အဓိကစီးမျဉ်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ် G7 ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1995ခုနှစ်ကပြင်သစ်၊အီတလီ၊ဂျပန်၊ UK အနောက်ဂျာမနီနဲ့ American ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်
အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် GA ဆိုပြီးခေါ်ဆိုလာကြပါတယ်ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတက်ရောက်ပါတယ်။ G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အလှည့်ကျတာဝန်ယူရပါတယ်။အခု2022ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအဖြစ်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ရေနံနဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေး၊သဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။HIV/AIDS, TB ယောဂါနဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့် 2002 ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းတန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်
ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။သင်္ကြန်နေညအတွက်အပတ်စဉ်ခန္ဓာတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ညမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြက်အားငယ်တာအချင်းချင်းတွေးကြွတာတွေမဖြစ်ကြဖို့ပုန်ဟမင်းကြီးဖရန်စစ်စ်ကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့စုတောင်းပွဲအတွင်းဒီကနေ့မိန့်ကြားလိုက်ပါတယ်။ခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပုန်ဟမင်းကြီးဖရန်စစ်စ်ကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပုန်ဟမင်းကြီးကအကြိမ်ကြိမ်ပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်အမျိုးအတော်များများမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်စန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကန်တွေဟာဒီကနေ့မှလည်းအာဏာသိမ်းမှုစန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်အစောပိုင်းကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆိုင်ကယ်စီးပြီးခြစ်တက်ဆန္ဒပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြတာစီဘက်မှာဒီကနေ့ခြစ်တက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တာယာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလွန်ခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပစ်ခတ်မှုအတွင်လူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီလူငယ်6ဦးဟာမေလ14ရက်နေ့15ရက်တို့အကြာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေမှာကြာဆုံးခဲ့တာလို့ဆိုပါတယ် စစ်ကောင်စီဘက်ကလူနေအိမ်တွေနဲ့အကန့်အသတ်မရှိလေကြောင်းကနေပြစ်ခတ်တိုက်ခတ်နေတာကြောင့်ဒေသခံအများအပြားလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာတင်းနှင်းကနေနေညဗီအိုအေမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအေအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီအိုအေသောရရှိမြန်နဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘ
This program has